နော်လူငယ်တွေနဲ့တွေ့တယ်။မိတို့အဖွဲ့နဲ့အတူနေပညာဆိုင်ရာသင်တန်းတွေပေးဖြစ်တယ်လို့ပဲ။ခေါင်းဆောင်မှုပညာဆိုတဲ့ခေါင်းစဉ်နဲ့လည်းတစ်ခါတလေသင်တန်းလေးတွေလိုက်ပေးဖြစ်တယ်။ခေါင်းဆောင်မှုပညာလို့ခေါင်းစဉ်တက်ထားပေမဲ့တကယ်တမ်းကလက်ရှိခေတ်ရဲ့အပြောင်းအလဲမှာတဦးတယောက်ထဲသောခေါင်းဆောင်ပေါ်မှာမိခိုမနေဖို့နောက်ထပ်ခေါင်းဆောင်တယောက်ထပ်ပေါ်လာဖို့မျှော်မနေပဲမိမိတို့ကိုမိမိတို့ခေါင်းဆောင်တွေဖြစ်အောင်ပြိုးထောင်ကြဖို့စတဲ့အယူအဆတွေနဲ့တင်းအဖွဲစိတ်ဓာတ်အကြောင်းအမြင်ကျဲဖို့လိုအပ်တဲ့အကြောင်းမိမိနဲ့အတူမိမိရဲ့ပတ်ဝန်းကျင်ကိုပါဆွဲယူမြင့်တင်ကြဖို့အကြောင်းစာအရာတွေကိုကျွန်တော်ဖတ်မှတ်လေ့လာခဲ့တာတွေကျွန်တော်တွေးတောဆင်ခြင်မိတာတွေကျွန်တော်အတွေ့အကြုံတွေကိုအခြေခံပြီးပြန်လည်မျှဝေဖြစ်တဲ့သဘောမျိုးပါပဲကျွန်တော်တို့နိုင်ငံဟာနယ်ချက်လက်အောက်ကိုလိုနီအဖြစ်ကြာရောက်ခဲ့ပြီးမှလွတ်လပ်ရေးတိုက်ပွဲဆိုတာကိုဆင်နွှဲခဲ့ကြရပါတယ်အဲ့လွတ်လပ်ရေးတိုက်ပွဲအတွက်ခေါင်းဆောင်ကောင်းတယောက်ကိုကျွန်တော်တို့ရခဲ့တယ်ဗိုလ်ချုပ်အဆန်းပေါ်ဗိုလ်ချုပ်တို့လွတ်လပ်ရေးကိုအရာတိုက်ယူပေးခဲ့ပြီးတဲ့နောက်မှာလဲကန်ဆိုးမိုးမောင်ကြခဲ့ရတဲ့ကျွန်တော်တို့ရဲ့တိုင်းပြည်ဟာလွတ်လပ်ငြိမ်းချမ်းသောအနာဂတ်တစ်ခုကိုပိုင်ဆိုင်ခွင့်မရခဲ့ရှာပါဘူးစစ်အာဏာရှင်စနစ်ဆိုးအောက်မှာလွတ်လပ်မှုထပ်မံပျောက်ဆုံးခဲ့ရပြန်ပါတယ်အဲ့လိုနဲ့ပဲဒီမိုကရေစီတိုက်ပွဲဆိုတာကိုကျွန်တော်တို့တွေဆက်လက်ဆင်နွှဲခဲ့ကြရတာအခုအချိန်အထိပါပဲအဲ့ဒီဒီမိုကရေစီတိုက်ပွဲမှာလဲကံကောင်းထောက်မှစွာနဲ့ကျွန်တော်တို့ခေါင်းဆောင်ကောင်းတယောက်ရှာခဲ့ပြန်ပါတယ်အားလုံးသိကြတဲ့အတိုင်းဒေါ်ဆန်းစုကြည်ပေါ့ခုအချိန်အထိကျွန်တော်တို့ရဲ့မပြည့်ပြတ်သေးသောဒီမိုကရေစီတိုက်ပွဲကိုအန်တီဥဆောင်မှုပေးနေတော့မှာပဲဒါပေမဲ့ကျွန်တော်တို့ရဲ့လက်ထဲကိုမဖြစ်မနေရောက်လာမှာဖြစ်တဲ့နောက်အနာဂတ်တစ်ခုအကြောင်းကိုကျွန်တော်တို့ခုကတည်းကကြိုတင်စဉ်းစားထားကြဖို့ကောင်းပါတယ်ကျွန်တော်တို့အားလုံးမလိုချင်ဘူးဆိုပေမဲ့အန်တီနိုင်ငံရေးမှာဥဆောင်မှုမပေးနိုင်တော့တဲ့ကာလတစ်ခုကိုတနေ့နေ့တစ်ချိန်ချိန်မှာရောက်ကိုရောက်လာအောင်မှာပါဒါဟာစဉ်းစားကြည့်မယ်ဆိုရင်ကျွန်တော်တို့အားလုံးရဲ့အနာဂတ်အတွက်ထိတ်လန့်တုန်လှုပ်စရာကိစ္စတစ်ခုပါပဲအားလုံးကိုကျွန်တော်မေးခွန်းတစ်ခုမေးချင်ပါတယ်ခဏလောက်လေးအချိန်ပေးပြီးကျွန်တော်မေးခွန်းကိုဖြေကြည့်ကြစေချင်ပါတယ်ကျွန်တော်တို့ရဲ့အနာဂတ်ကိုဘသူဦးဆောင်ပါလဲဘုကြောင့်ဆန်းလို့ဒေါ်ဆန်းစုကြည်လို့နောက်ထပ်ခေါင်းဆောင်ကောင်းတယောက်ကျွန်တော်တို့တိုင်းပြည်အတွက်ထပ်ပြီးပေါ်ပေါက်လာဖို့ဆိုတဲ့ကိစ္စဟာမဖြစ်နိုင်ဘူးလို့တစ်ထစ်ချမပြောနိုင်ပေမဲ့တိတ်ပြီးရေရာလှတဲ့ကိစ္စတော့မဟုတ်ပါဘူးတကယ်တမ်းကျတော့ဒီမိုကရေစီနိုင်ငံတစ်ခုမှာပြည်သူလူထုဟာအခက်ရပါအနာဂတ်ရဲ့ခေါင်းဆောင်မှုအခန်းကဏ္ဍကိုပြည်သူတရက်လုံးကလွှဲပြောင်းယူကြရမှာပါပြည်သူပြည်သားအားလုံးဟာခေါင်းဆောင်အစ်စ်တယောက်ကိုမျှော်မနေပဲမိမိတို့ဟာအနာဂတ်ကိုခေါင်းဆောင်ကြရမယ်သူတွေဖြစ်တယ်ဆိုတော့အသည့်စိတ်ဓာတ်မျိုးမွေးပြီးမိမိတို့ကိုမိမိတို့အရေးအသွေးမြင့်မအောင်ခေါင်းဆောင်တွေဖြစ်လာအောင်ပြိုးထောင်ကြဖို့လိုအပ်လာပါပြီချိန်တန်တဲ့အခါငါတို့ကဲမဲ့တရဲကောင်းတယောက်ပေါ်လာမှာပဲဆိုတော့တရဲကောင်းမျှော်ဝါရမင်းလောင်းမျှော်ဝါရတွေခန့်ညာညာရုပ်ရှင်ဇာတ်ကားတွေထဲမှာထားခဲ့ဖို့အချိန်တန်ပါပြီအဖွဲ့အစည်းတစ်ခုခုကုမ္ပဏီတစ်ခုခုမှာယာရုကြီးကြီးရနေမှခေါင်းဆောင်မဟုတ်ပါဘူးကျွန်တော်တို့အားလုံးဟာပြည်သူပြည်သားတွေဖြစ်နေုံနဲ့တင်အနာဂတ်နိုင်ငံတော်အတွက်ခေါင်းဆောင်မှုတာဝန်ကိုယူကြရမယ့်သူတွေဖြစ်နေပါပြီကျွန်တော်တို့တိုင်းပြည်ရဲ့အနာဂတ်အဆိုးကောင်းဟာပြည်သူလူထုတစ်ရက်လုံးအနေနဲ့ခေါင်းဆောင်စိတ်မျိုးဘလောက်မွေးနိုင်ပြီးခေါင်းဆောင်မှုတာဝန်ကိုဘလောက်အတိုင်းအတာအထိလွှဲပြောင်းယူနိုင်မလဲဆိုတဲ့အပေါ်မှာအများကြီးမှုတည်နေပါတယ်လူငယ်တွေကိုလည်းကိုထူမှကိုထရမယ့်ခင်မှာကိုအားကိုကိုပြီးကိုကိုယ်တိုင်ခေါင်းဆောင်ဖြစ်အောင်မိမိတို့ကိုမိမိတို့ပြိုးထောင်ကြဖို့ကျွန်တော်ရောက်လီရမှာတွန်းအားပေးဖြစ်ပါတယ်။အင်တာနက်စာမျက်နှာတွေပေါ်မှာကိုယုံကြည်ရာကိုကျွမ်းကျင်ရာတစ်ခုခုကိုဤပညာအကူအညီနဲ့အများသိအောင်ဖြန့်ဖြူးနိုင်ပြီးနာမည်တစ်ခုရနိုင်ကြတဲ့လူငယ်အချို့ရဲ့လက်ရာတွေကိုလည်းကျွန်တော်ပြဖြစ်တယ်။ကိုဖြစ်ချင်တာဖြစ်စေချင်တာကိုဖန်တီးဆောင်ယူလာပေးမဲ့မြေရာသောလက်တွေကိုမျှော်လင့်ဆောင်စားနိုင်မဲ့အစားကိုတိုင်ကကျောင်းလဲကိုဖန်တီးယူဆောင်နိုင်သောလက်ပိုင်ရှင်တွေဖြစ်လာဖို့စွမ်းကုန်ကြိုးစားကြဖို့လိုတဲ့အကြောင်းတွေလူငယ်တွေနဲ့ဆွေးနွေးပြပါတယ်။လက်ရှိခေတ်ဟာနည်းပညာခေတ်ဖြစ်တဲ့အတွက်မိနစ်ပိုင်းအတွင်းမှာတင်နာမည်ကြီးသွားနိုင်တဲ့ခွင့်ရလူတိုင်းမှာရှိနေပါတယ်။ကောင်းသောနာမည်ကြီးခြင်းလားဆိုးသောနာမည်ကြီးခြင်းလားဆိုတာကတော့မိမိတို့ရဲ့လောက်ရပေါ်မှာပဲမူတည်ပါလိမ့်မယ်။ခင်မီတိုးတက်လာတဲ့နည်းပညာတွေဟာလူတွေရဲ့စွမ်းအားကိုစပွားတိုးလာစေပါတယ်။ကိုကသာပပနနနဲ့ဂိုင်းတွေအသုံးချနိုင်မယ်ဆိုရင်ကိုယ့်ရဲ့လုံနိုင်စမ်းတွေတိုးတက်လာပြီးမိမိကိုယ်တိုင်ရဲ့တိုးတက်မှုကိုသာမကပဲမိမိပတ်ဝန်းကျင်ရဲ့တိုးတက်ပြောင်းလဲမှုကိုပါဆောင်ကျဉ်းနိုင်လာပါလိမ့်မယ်။နောက်လာမယ့်အနာဂတ်မှာပြည်သူလူထုဦးဆောင်သောဒီမိုကရေစီခေတ်ကိုမဖြစ်မနေသွားကြမယ်လို့ကျွန်တော်တို့အားလုံးတန်ဓိဋ္ဌန်ချထားကြတဲ့အတွက်ပြည်သူလူထုအနေနဲ့ခေါင်းဆောင်မှုတာဝန်ကိုသေချာကိုယူရပါတော့မယ်။ခေါင်းဆောင်အရေးချင်းမရှိတဲ့သူဟာကောင်းဆောင်မှုတာဝန်ကိုမယူနိုင်ပါဘူး။အဲဒါမဖြစ်မနေကောင်းဆောင်ရတော့မယ့်အတူတူပြည်သူလူထုအနေနဲ့ကောင်းဆောင်နိုင်တဲ့ရည်ချင်းတွေရှိလာအောင်မိမိကိုယ်ကိုစူးစမ်းမြင့်တင်ကြဖို့ကလွယ်လို့ ရွေးချယ်စရာမရှိတော့ပါဘူးကျွန်တော်တို့တူးချင်းစီတူးချင်းစီဟာမိမိကိုမိမိမြန်မာတုတ်တအောင်စူးစမ်းနေရင်မိမိနဲ့အတူမိမိပတ်ဝန်းကျင်ကိုပါဆွဲယူမြင့်တင်နိုင်ကြမယ်ဆိုရင်ဖြင့်ပြည်သူလူထုတစ်ရက်လုံးခေါင်းဆောင်နေရာကိုယူနိုင်တဲ့ခက်ကိုရောက်ကိုရောက်လာမှာပဲလို့ကျွန်တော်ယုံကြည်နေမိပါတယ်ချစ်ချင်းမြတ်တာကိုမြတ်လို့ပါဉာဏ်ပညာကိုတန်ဖိုးထားပါအမှုပညာကိုခံစားတတ်ပါစေကျွန်တော်နေဖုံးလိုက်ပါ